ရုရှားရဲ့ဥရောပလုံခြုံရေးအပေါ်စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးဒီသတင်းပါအတွင်းအမေရိကန်နဲ့တွဲဆုံဆွေးနွေးမှုကနေတိုးတက်ဖြစ်ထွန်းမှုတစ်ခုထွက်လာဖို့မျှော်လင့်ချက်သိမရှိကြောင်းရုရှားအစိုးရကအင်ကာနီမှာပြောဆိုလိုက်ပြီးအမေရိကန်ဘက်ကတော့လက်ရှိတင်းမာမှုတွေရဲ့အဓိကအကြောင်းရင်းကယူကရိန်းနယ်စပ်အညီမှာရုရှားဘက်ကအကြီးအကျယ်စစ်အင်အားတည်ဆောက်မှုကြောင့်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်တာဝန်ရှိသူတွေနဲ့ဆက်ပြီးညှိနှိုင်းဖို့တင့်မတင့်မဆုံးဖြတ်ခင်ဘရက်ဆဲမှာဗုဒ္ဓဦးနဲ့လုံမဲ့ဆွေးနွေးပွဲနဲ့ဗီယက်နာမှာဂျာတာပရီနဲ့လုံမဲ့ဆွေးနွေးပွဲရလဒ်တွေကိုစောင့်ကြည့်မယ်အကြောင်းရုရှားအစိုးရကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာတနင်္လာနေ့ကအမေရိကန်တန်တမန်တွေနဲ့တွေ့ဆုံဆွေးနွေးပြီးနောက်ပြန်မှာပဲပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်မှာတော့နိုင်ငံရေးဌာနကြီးအမေရိကန်အတွင်းဝင်ဗစ်တိုးရီးယားနူလန်ကသတင်းထုတ်တွေကိုပြောရမှာတော့ရုရှားဘက်ကတင်းမာမှုတွေလျှော့ချမယ်အရေးအယောင်တစွန်းတစမှမတွေ့ရဘူးလို့ပြောပါတယ်။ယူကရိန်းရဲ့အရှေ့ပိုင်းနေဆက်တလျှောက်မှာတပ်ဖွဲ့ဝင်တသိန်းချထားတဲ့ရုရှားဘက်ကဖန်တီးတဲ့ပြဿနာသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။